မကြာသေးခင်ကအကျန်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်ထောင်ပေါင်းများစွာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးတွေလွတ်ဖို့အတွက်အမေရိကန်ဒေါ်လာ20,000,000,000အသုံးပြုမယ်လို့အိန္ဒိယကကြေညာလိုက်ပါတယ်ဒီငွေပမာဏကို9နှစ်တာကာလအတွင်းအသုံးပြုမှာဖြစ်တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ပြောခွင့် ောက်ပိုင်းအကြမ်းဖက်မှုတွေစိုးစိုးရွားရွားဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြပါတယ်။အိန္ဒိယကရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးအထောက်အကူတွေပေးဖို့ကိစ္စအတွက်အသေးစိတ်ဆွေးနွေးချက်တွေကိုအိန္ဒိယနိုင်ငံသားကြီးအတွင်းဝင် S. Jaishankar နဲ့မြန်မာအစိုးရခေါင်းဆောင်တွေဘိုလူးနေကနေပြည်တော်မှာဆွေးနွေးခဲ့ကြတာဖြစ်တယ်လို့ Press Trust အိန္ဒိယရဲ့သတင်းမှာဖော်ပြထားပါတယ်။